အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကချင်ပြည်နယ်မှာလက်နက်ကင်ပြည်ပကပြန်လည်ဖြစ်ပွားလို့ပေါ်ထွက်လာတဲ့စစ်ရှောင်ဒုက္ခတွေကိုကချင်အရက်ဖက်အဖွဲ့အစည်းတွေကကြီးရှုစောင့်ရှောက်နေပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
နေပြည်တော်အစိုးရဥဆောင်ပြီးပြုပြင်ပြောင်းလဲရေးလုပ်တဲ့2017ကစပြီးကချင်ပြည်နယ်မှာပြန်လည်ပြစ်ခတ်ကြတာမှု9နှစ်ရှိသွားပါပြီ။စစ်ပြေးဒုက္ခတွေလည်းတသိန်းကျော်နေပါပြီ။သူတို့ကိုကူညီနေသူဟာကချင်အရက်ဖက်အဖွဲ့အစည်းတွေဖြစ်ပါတယ်။စစ်အစိုးရနဲ့18နှစ်ကြာအပြစ်ရထားပြီးမှဥသိမ်းစိန်အစိုးရလက်ထက်မှာပြန်လည်ပြစ်ခတ်ကြတာဖြစ်ပါတယ်။စစ်ပြေးဒုက္ခတွေစောင့်ရှောက်ရေးလုပ်ငန်းတွေပတ်သက်ပြီးလန်ဒန်အခြေစိုက်လူအကျိုးဆောင်အဖွဲ့ Humanitarian Policy Group နဲ့ချင်းမိုင်တက္ကသိုလ်ကသူတည်သည့် Ashley ဆောက်တို့ကကွင်းစင်းလေ့လာပြီးစာရင်းရေးထားပါတယ်။ကချင်ပဋိပက္ခမှာလူသားချင်းစာနာထောက်ထားမှုဥပဒေကိုရောအပြည်ပြည်ဆိုင်ရာလူအခွင့်အရေးဥပဒေကိုရောချိုးဖျက်ကြတာတွေ့ရတယ်လို့ကုလသမဂ္ဂလူအခွင့်အရေးယုံနဲ့ Amnesty လူအခွင့်အရေးအဖွဲ့တို့ကဆိုပါတယ်။ထင်သလိုဖမ်းဆီးနှိပ်စက်မှုတပ်ဖြတ်မှုအတ္တမစီကိုင်းမှုကြေးရွာတွေကိုပိတ်ခတ်မှုလူသားအချိုးဆောင်လုံကမလုံနိုင်အောင်ဟန်တားမှုနေရာသိမ့်ပိုင်မှုစတာတွေဖြစ်ပွားနေတယ်လို့ဆိုပါတယ် KIA ကချင်းတပ်ဖွဲ့ကလည်းတပ်ဖြတ်တာနဲ့အရမစစ်သားစုဆောင်တာတွေလုတ်တက်ပြီးမြဲဒေသကနဲ့အရက်ဖက်အဖွဲ့တွေကတော့ကူညီစောင့်ရှောက်သူအဖြစ်မြင်ကြပါတယ
် KIA ကချင်းတပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာကစစ်ပြေးဒုက္ခသည်တွေကိုလုံခြုံတဲ့စစ်ရှောင်စခန်းတွေစီကိုပို့ဆောင်ရမှာအရက်ဖက်အဖွဲ့အစည်းတွေနဲ့ခရီးရန်ဓမ္မဆရာတွေဟာအရေးကြီးတဲ့ခန်းကန်တာကပါဝင်ကြပါတယ်။အထူးသဖြင့်တက်မတော်နေမင်းနဲ့ KIA နေမင်းကြားဝင်ထွက်သွားလာကြတဲ့အခါမှာဓမ္မဆရာတွေဟာအရေးပါလာပါတယ်။ဓမ္မဆရာကိုခရီးရန်ဘုန်းကြီးအဖြစ်သတ်မှတ်ကြတာမို့အစိုးရအရာတန်းကရောတက်မတော်ကပါယုံကြည်လေးစားကြတဲ့အတွက်ပြိပကဒေသမှာသွာလာနိုင်တာဖြစ်ပါတယ်။စစ်ဆောင်စခန်းမှာစာတင်ပေးခြင်းသူတွေနဲ့ကူညီခြင်းသူတွေကိုလည်းဓမ္မဆရာတွေကပဲစီစဉ်ပေးပါတယ်။ဒေသဆိုင်ရာအခြေအနေနဲ့တင့်တော်တဲ့အစီအစဉ်တွေကိုအရက်ဖက်အဖွဲ့အစည်းတွေကအကောင့်ထဲပို့ပေးကြပါတယ်။ပညာရေးကျန်းမာရေးဥပဒေရေးရာတွေပါဝင်ပါတယ
်။ဆက်ဆောင်ပြည်သူအများစုဟာလေယာစိုက်ပျိုးသူတွေဖြစ်ပါတယ်။ရိုးရာအစဉ်လာရပိုင်ဆိုင်သူတွေရှိသလိုနားလည်မှုနဲ့ဝေထားသူတွေလည်းရှိပါတယ်။နေရက်ကိုစွန့်ခွာတဲ့ဆက်ဆောင်တွေဖြစ်သွားတဲ့အခါမှာမြေယာတွေကိုပါစွန့်ခွာခဲ့ရပါတယ်။ဆက်ဆောင်တွေရဲ့လေယာမြေနေရာကိုတရုတ်ကုမ္ပဏီနဲ့တက်မတော်နဲ့ပတ်သက်သူတွေကဝင်ရောက်အခြေစိုက်ကြပါတယ်။မျိုးရဓလေးအရာထွန်ရက်စိုက်ပျိုးကြသူတွေမှာမြေယာပိုင်ဆိုင်မှုစာရွက်စာတမ်းမရှိတာများပါတယ်။ဒါကိုအခွင့်အောင်းယူပြီးရွာမြေကိုစစ်တပ်ပိုင်ဖြစ်အောင်အသွင်ပြောင်းလိုက်ပါတယ်။လမ်းပန်းဆက်သွေးရေးမှာလည်းစစ်တပ်ရဲ့စစ်စေးရေးဂိတ်တွေကြောင့်အခက်အခဲရှိပါတယ်။ဒါကြောင့်စစ်ဆောင်စခန်းကပြည်သူတွေဟာသူတို့ပိုင်တဲ့မြေယာတက်မတော်လက်ထက်ရောက်သွားတာကိုမသိတာများပါတယ်။
စစ်ဆောင်ကချင်ပြည်သူတွေအားလုံးနေရက်ဇာတိပြောင်းနေတယ်လို့ယူဆလို့မရပါဘူး။နေရက်ကိုဆွန့်ခွာတဲ့အချိန်ကြာညောင်းလာခဲ့ပြီးအရက်ဖက်အဖွဲ့အစည်းတွေကောင်းမှုကြောင့်စစ်ဆောင်စခန်းတွေမှာစားဝတ်နေရေးပညာရေးအဆင်ပြေလာတာမျိုးရှိပါတယ်။အဲ့ဒီအခါမှာကိုရူကိုရနဲ့စင်းရဲစွာနေရတဲ့နေရက်ဇာတိကိုပြောင်းနေတော့မှမဟုတ်ပါဘူး။မူရင်းနေရက်မှာမြေယာပိုင်ဆိုင်မှုပြဿနာတွေရှိပေမဲ့အစိုးရကတော့စစ်ဆောင်ပြည်သူတွေနေရက်ပြောင်းရေးစီမံကိန်းကို2018နှစ်လေကစပြီးအကောင့်ထည့်ဖော်ပါတယ်စစ်ဆောင်စခန်းတွေကြောင့်အစိုးရတိခါကြားခဲ့ရတဲ့အတွက်အတင်းပြန်ပို့တာဖြစ်နိုင်တယ်လို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးကဆိုပါတယ်တကယ်တော့အစိုးရဟာစစ်ဆောင်ပြည်သူတွေကိုစောင့်ရှောက်ရမယ့်တောင်းဝန်ပြက်ကွက်နေပါတယ
်စစ်ဆောင်ကချင်လူထုကိုကာကွယ်စောင့်ရှောက်ရမှာကချင်အရက်ဖွဲ့အဖွဲ့အစည်းဟာအမာခံဖြစ်ပါတယ်ခရီးရန်ဖယံကျောင်းကလည်းအကူအညီပေးကြပါတယ်1994မှာစစ်အစိုးရနဲ့KIA ကချင်တပ်ဖွဲ့အပြစ်ခတ်ရစဲပြီး2017ရောက်မှပြန်လဲပြစ်ခတ်ကြရမှု18နှစ်လောက်တည်ငြိမ်အေးချမ်းခဲ့ပါတယ်။အဲ့ဒီအချိန်မှာအရက်ဖက်အဖွဲ့အစည်းနဲ့ဘာသာရေးအဖွဲ့တွေပေါ်ပေါက်လာပါတယ်။မြစ်တာဖောင်ဒေးရှင်းနဲ့ရှလွန်ဖောင်ဒေးရှင်းဟာထင်ရှားပါတယ်။စစ်ပြေးဒုက္ခတွေကိုပြန်လဲနေရာချထားနိုင်အောင်ကူညီတဲ့အဖွဲ့တွေဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခတွေကိုအပြည်ပြည်ဆိုင်ရာကကူညီထောက်ပံ့နေချိန်မှာကချင်အရက်ဖက်အဖွဲ့အစည်းတွေဟာကိုထူကိုထရုံးကန်လှူရှားကြရပါတယ်။အပြည်ပြည်ဆိုင်ရာအကူအညီကိုတရုတ်ကတိတ်လူလာတာမဟုတ်လို့တရုတ်နယ်စပ်ကိုစိတ်ဝင်စားတဲ့အလှူရှင်ရှားပါနေပါတယ်။ဒါကြောင့်ကိုအားကိုကိုရုံးကန်တဲ့အရက်ဖက်အဖွဲ့အစည်းတွေ ကချင်းပြည်နယ်မှာပေါ်ထွက်လာပါတယ်။ကချင်းပြည်နယ်ကပဋိပက္ခကိုမဖြေရှင်းနိုင်သေးပဲတပြည်လုံးအပြည့်ကရစဲရေးကိုအစောတလျင်မလုပ်သင့်ဘူးလို့ကချင်းအရက်ဖက်အဖွဲ့အစည်းတွေကယူဆပါတယ်ခင်ဗျာ။